New Year နှစ်သစ်ကူပွဲတော်ကာလမှာအကြမ်းဖက်တိုက်ခိုက်မှုတွေလုပ်မယ်လို့ချင်းချောက်ခံထားရတဲ့အတွက်ကမ္ဘာနိုင်ငံကြီးတွေမှာလုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲ Happy New Year ညကိုဆင်နွှဲခဲ့ကြပါတယ်။ပြင်သစ်ဂျာမနီ၊ဗြိတိန်၊ဂျပန်နဲ့အမေရိကန်ပြည်ထောင်စုကမြန်မာတွေရောနှစ်သစ်ကူပွဲကိုဘလို့ဖြတ်တန်းပြီးမိခင်မြန်မာပြည်အတွက်ဘာတွေဆုတောင်းပေးခဲ့ကြသလဲဆိုတာကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
ဂျာမနီနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းခရစ်စမတ်ပွဲတော်အတွင်းလူသေဆုံးစေတဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်ဒီဇင်ဘာ31ရက်နေ့ည New Year နှစ်သစ်ကူပွဲတော်ကာလအထူးသဖြင့်မြို့တော်ဘာလင်မှာလုံခြုံရေးအထူးတင်းကျပ်ထားကြောင်းဂျာမနီနိုင်ငံဖရန့်ဖတ်မြို့မှာနေထိုင်သူဦးတန်းဆိုးက New Year ကိုသူတို့ဘယ်လိုဖြတ်တန်းခဲ့ကြသလဲဆိုတာနဲ့ပတ်သက်လို့ပြောလာပါတယ
်။ဂျာမနီမြို့တော်ဟိုဘာလင်မှာသူတို့လည်းအခုလုံခြုံရေးတုတ်ချထားပါဘူး။အကာကြီးတွေမောင်းလို့မရအောင်ဒီအကုန်လုံးကွန်ကရစ်အတုံးကြီးတွေချထားတာပါဘူး။အော်ကျွန်တော်အခုနေတာတော့ frontfoot ပေါ့လေ။ဒါလည်းခလိုင်းလိုကန်နာကိုတွားကျင်နေတွားလို့မရဘူးလေ။လမ်းနေပိတ်ပြီးတလန်းလောက်ပဲသူကဖွင့်ထားပြီးလုံချုံရရပေါ့လေ။ဒီမိကမှရှိတယ်တဓာရီပုံမှာလည်းဟိုခလိုင်းဆိုမီရှူမီမန်ဖောက်ရတာပေါ့လေ။အခုဒီနေ့တော့တဓာရီပုံမှာပေးမဖောက်တော့ဘူး။အရင်ကစရင်တော့လုံချုံတော့နည်းနည်းတင်းကျပ်ထားတယ်လေ။ကျူနေကောက်တဲ့ဘောပေါ့
။အကျန်းဖက်တိုက်ခိုက်လာနိုင်တဲ့ NDA တွေကြောင့်ပြင်သစ်နိုင်ငံမှာလည်းလုံညုံရေးတင်းကျပ်ထားပါလေ။ဥအောင်ကိုဟာ1995ခုနှစ်တုန်းကရိုက်ကူးခဲ့တဲ့ Beyond Rangoon မြန်မာပြည်အကြောင်းဇာတ်ကားတွေကမင်းသားကြီးဖြစ်ပါတယ်
။တမရဖော်ဆောင်ဟော်လန်ကလည်းနှုတ်ဆက်ဇာတ်ကားတွေပြောပြီးတော့ပြင်သစ်ပြည်ရဲ့လုံခြုံရေးကိုတော့သူတော်တော်လေးအထူးကြိုက်စိုက်ပြီးတော့စစ်တပ်ကော်ရပလီကိုအကုန်လုံးတော်တော်ကိုသိမ်းနဲ့ချီပြီးတော့သူချထားတဲ့သဘောမျိုးရှိတင်တယ်။နှစ်တစ်ကူညအတွက်ပေါ့။ကျွန်တော်တို့ဗမာပြည်အတွက်ကတော့အထူးသဖြင့်ကတော့ဆူတောင်းနေတာကတော့ဗျာအားလုံးစင်ပြေဖို့ပါဗောလေတိုင်းပြည်နဲ့လူမျိုးဆန္ဒတာနဲ့တိုးတက်ပြီးတော့ဈေးနှုန်းတွေကျလမ်းပန်းဆက်သွယ်ရေးတွေကောင်းမှုပြီးတော့နေထိုင်ကြပါစေလို့ဆုတောင်းပါတယ်ဗျာ
။ဥရောပနိုင်ငံကြီးတစ်ခုဖြစ်တဲ့ဗြိတိန်နိုင်ငံလန်ဒန်မြို့မှာနေထိုင်တဲ့မြန်မာရေးလှူရှားသူဒေါက်တာဝင်းနိုင်ကလည်းလန်ဒန်မြို့ကနှစ်သစ်ကူးညအခြေအနေနဲ့သူ့ရဲ့မြန်မာပြည်ဆုတောင်းကိုပြောပြပါဗျ
။ Security နဲ့ပတ်သက်လုံခြုံရေးနဲ့ပတ်သက်လို့ကတော့အခုက IS ကကမ္ဘာလုံးချင်းချောင်းနေတယ်ဆိုတော့ကျွန်တော်တို့ဒီအဲ UK မှာဆိုလို့ရှိရင်လည်း UK မှာအခုအထူးရဲတွေချထားတယ်အထူးကိုစောင့်ကြပြီးတော့ဒီလုံခြုံရေးကိုအထူးကြက်မှတ်ပြီးတော့စောင့်ကြည့်နေကြတယ်သတင်းစာလည်းကျင်းကြတယ်ဒီသတိထားကြပေါ့ပေါ့ပတင်္ဂလာတွေ့လို့ရှိရင်အများဆုံးသတင်းပို့ဖို့တော်စုနေရာကမှလည်းဒီ security camera တွေနဲ့အကုန်လုံးစောင့်ကြည့်ပြီးတော့အထူးကြက်မှတ်ပေးနေရပေါ့လေထို့အတူမြန်မာပြည်မှာလည်းအဲ့လိုပဲပေါ့နော်ဒီကြေးရှိမှာပဲပြောသူဟာသားဝါပြောတာနဲ့ပညာရေးတို့စီပွားရေးတို့လူမှုကိစ္စအရာဒီကိုလုပ်နေမှာဆိုတော့ညီချင်းရေးနံပါတ်1ကိုဦးစားပေးလို့ရမှာညီချင်းရေးဆိုတာလည်းခုနတက်မတော်ကလည်းပါဝင်ရမယ်တာယူတွေတိုင်းသားတွေလည်းပါဝင်ရမယ်ဆိုကလည်းပါဝင်ရမယ်ပြည်သူပြည်သားတွေပါဝင်ရမယ်အဲ့လိုအလုံးဟာလာ၄ဦး၄ပဲလုံချင်းအဖြစ်ညီချင်းဟန်တောက်စုကနေတွေ့မှာတော့ရနိုင်မယ်လို့ယူဆတယ
်အမေရိကန်ပြည်ထောင်စုမှာနောက်ထပ်နိုင်ပိုင်းအတွင်း New Year 2ကုညအချိန်ကြာရောက်မှာဖြစ်ပါတယ်ညောင်မြို့မှာနေထိုင်တဲ့ဦးကျော်စိုးပြောပြတာက
အာကျွန်တော်တို့ညောမှာကတော့ security ကပြေချလာတာပေါ့လေဒါပေမဲ့ကျွန်တော်တို့ new year မျိုးစုမျိုးသားတွေနဲ့ကျွန်တော်တို့ကတော့ family နဲ့ကိုပါကိုပဲ new year ကို celebrate လုပ်ကြမယ်လေအဲ Times Square မှာအဲ Christmas boy ကြတော့အရင်ကတော့ TV ကကြည့်မယ် party လုပ်ပြီးတော့ကြည့်ကြမယ်ဒီအခုချိန်ဆိုလို့ရှိရင်ကျွန်တော်တို့မဟာဒန်မျိုးတဲ့ Times Square နေရာကိုကားမောင်းလို့မရတော့ဘူးကားလမ်းတွေအကုန်လုံးပိတ်ပြီးတော့ security တွေကလည်းအကုန်လုံး check လုပ်နေတယ်လူတွေကလည်း new year ကိုကျော်ဝဲရှုံဝဲလုပ်မဲ့လူတွေကလည်းအဲ့မှာသွားပြီးတော့နေရာယူထရပါပြီ။အဲ့မှာတီဝိုင်းနေမျိုးမျိုးနဲ့ဆူတော်တွေကလည်းအချင်းသစ်တွေတစ်ချင်းဟောင်းနေတဲ့ဆော်ပြကြမှာပေါ့နော်
။အမေရိကန်ရှိဘက်ချမ်းမေရီလန်းပြည်နယ်မှာနေထိုင်သူဥယျင်ထွေးကတော့မြန်မာပြည်သူပြည်သားတွေအတွက်နှစ်သစ်ကူကာလစုမုံကောင်းတောင်းလိုက်ပါလေ
။ဒီမှာကျွန်တော်တို့ကြတော့လေမိသားစုမောင်နှမတွေများတော့တကယ်ချင်းတည်းအိမ်မှာဟိုကျွန်တော်ဗမာစာလေးတွေချက်စားကြမယ်။ပြီးတော့စကားလေးပဲလေဝိုင်းဖွဲ့ပြောပြီးတော့ကျွန်တော်တို့ Happy New Year ကျိုးမယ်။ကျွန်တော်နေ့တစ်ခုကြိုတဲ့အချိန်မှာပဲဗမာပြည်မှာရှိတဲ့ပြည်သူပြည်သားတွေငြိမ်းချမ်းရေးတွေရရှိပါစေ။တိုင်းရင်းသားတွေနဲ့ဖြစ်နေတဲ့တိုက်ပွဲတွေကျွန်တော်တို့အားလုံးရက်စီကျင်ပါတယ်။2019မှာအားလုံးငြိမ်းချမ်းချမ်းနဲ့အေးချမ်းချမ်းကျွန်တော်ကမ္ဘာတော်ဝန်သားရဝါပြောပါစေဆိုတဲ့ဆုမကောင်းကိုပဲကျွန်တော်တောင်းဆိုလိုက်ပါတယ်ခင်ဗျာ
။ဒါတွေကတော့ကမ္ဘာနိုင်ငံကြီးတွေမှာမြန်မာနိုင်ငံသားတွေ New Year ညကိုဘယ်လိုဖြတ်သန်းကြသလဲဆိုတာနဲ့ပတ်သက်ပြီးတင်ပြလိုက်တာဖြစ်ပါတယ်။